ကောင်စန်းစုကြည်ရဲ့ဒီနေ့မိန်ကုန်းထဲမှာဘာတွေပြောသွားတယ်ပြောသွားတဲ့ထဲကနေအဓိကကြမယ်လို့ထင်ရတဲ့အချက်တချို့ကိုကျွန်တော်ကောက်နှုတ်ပြီးတော့ပြောပြပါမယ်။ဒေါက်စန်းစုကြည်ကပြောပါတယ်ဒီလွန်ခဲ့တဲ့20ကျော်ကာလအတွင်းမှာ NLD ပါတီအနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးခဲ့ရတာကြောင့်နားလည်မှုလွဲမှားတာတွေရှိကောင်းရှိမယ်လို့ပြောပါတယ်။ဒါဟာကျွန်တော်တို့သိသလောက် NLD ပါတီမှာဗဟိုဦးစီးစနစ်ကျင့်သုံးခဲ့ဘူးတယ်ဆိုတာကိုပါတီခေါင်းဆောင်တယောက်ကပထမဦးဆုံးအကြိမ်ဝန်ခံပြောဆိုခြင်းပါပဲ။အခုကမှအခြေအနေပိုလင်းလာတဲ့အခါနေရာလူလာတွေရှိလာတယ်လို့ကြားရတဲ့အတွက်ထိန်းထိန်းသိမ်းသိမ်းလှုပ်ကြဖို့သူကတိုက်တွန်းသွားပါတယ်။ NLD ပါတီကိုတည်ထောင်ခဲ့ချိန်တုန်းကပြည်သူကိုပေးခဲ့တဲ့ဂရုတွေကိုသူဖီမသွားဖို့လိုတယ်လို့လည်းသူကသတိပေးခဲ့ပါတယ်။ပါတီဝင်တွေကိုစည်းရုံးတဲ့အခါမှာလူထုကိုစည်းရုံးတဲ့အခါမှာရေရိုးသားသားစည်းရုံးမှာလူပါရင်ပြီးရောစည်းရုံးလို့ရရင်ပြီးရောလို့ရင်ပါတီရဲ့မူလရည်ရွယ်ချက်ကိုသူဖီသွားနိုင်တယ်လို့လည်းသူကသတိပေးပါတယ်။ဒီမတူကွဲပြားမှုရှိတဲ့အစုအဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုကြီးဖြစ်တာကြောင့်မတူကွဲပြားမှုတွေကိုနားလည်လက်ခံနိုင်မှုအရေးကြီးတယ်လို့လည်းထောက်ပြပါရတယ်။အခုပါတီရဲ့ခေါင်းဆောင်သစ်တွေရွေးချယ်ပြီးတဲ့ကာလမှာဒီခေါင်းဆောင်သစ်တွေအနေနဲ့စံသက်ကာလတရားကိုဖျက်ဆီးရအောင်မယ်လို့သူကဆိုပါတယ်။ဒီကမှာမူလရည်ရွယ်ချက်နဲ့တွေးပြီးမသွားဖို့အရေးကြီးတယ်လို့ပြောခဲ့ပါရတယ်။အထူးသဖြင့်တော့ပါတီဒုက္ခရောက်ဆုံးကာလဒုက္ခရောက်ဆုံးကာလဆိုတာကျွန်တော်တို့သိရသလောက်တော့စေအစိုးရလက်ထက်အဆက်ဆက်မှာဖိနှိပ်ထုတ်ချက်မှုအသီးသီးနဲ့ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုယ်တိုင်နေအိမ်ကျုံနဲ့နေခဲ့ရတဲ့ကာလတွေကိုရည်ရွယ်တယ်လို့ကျွန်တော်တို့ဒီလိုနားလဲပါတယ်။အဲ့ဒီပါတီဒုက္ခအရောက်ဆုံးကာလမှာမဟာမိတ်အဖြစ်ရည်တည်ပေးခဲ့တဲ့တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အကြောင်းအဲ့ဒီအကြောင်းကိုလည်းသူကအထူးတလဲပြောသွားပါတယ်။တခါပါတီညီလာခံမှာမမြင်ဘူးခဲ့တဲ့မမြင်ဘူးခဲ့တဲ့ဆိုပေမဲ့ NLD ရဲ့ပါတီညီလာခံဟာဒါအကြီးမားဆုံးပထမအကြိမ်လုပ်တဲ့ညီလာခံလည်းဖြစ်ပါတယ်။အဲ့လိုပါတီညီလာခံမှာမမြင်ဘူးခဲ့တဲ့ပါတီကြီးတွေကိုလေကျိုးစိုးတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်ဘယ်ပါတီကြီးတွေဆိုတော့ကိုတော့နာမည်နဲ့တကွာထုတ်ဖော်ပြောဆိုသွားခြင်းမရှိပါဘူးခင်ဗျာ